ရခိုင်မြောက်ပိုင်းပြည်ပခါတွေဒုက္ခသည်တွေထွက်ပြေးနေရတဲ့ခြေနေတွေကိုမြန်မာအစိုးရအနေနဲ့အသေးအချာစုံစမ်းစစ်ဆေးမှုတွေလုပ်နိုင်ဖို့အကူအညီပေးရတဲ့အတွက်ပြည်သူ့ကလုံခြုံရေးကောင်စီဘက်ကတုံ့တက်စဉ်းစားဖို့ရှိတယ်လို့ပြည်ထောင်စုကပြောပါတယ်။ဒုက္ခသည်တွေဘေးရန်တွေကင်းကင်းနေရပြန်နိုင်ဖို့အတွက်ပြင်ဆင်မှုတွေကိုအရှိန်မြင့်ပြီးလုပ်ဖို့နဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုအသေးအချာဆောင်ရွက်ဖို့မြန်မာနိုင်ငံကိုရောက်နေတဲ့လုံခြုံရေးကောင်စီတန်တမန်ဖွဲ့ကမြန်မာအာဏာပိုင်တွေကိုတိုက်တွန်းသွားပါတယ်။ပြည်စုံကတော့ကိုသားညုံကပြပြပေးပါမယ်။
မြန်မာနိုင်ငံကိုနှစ်ရက်ကြာလာရောက်ခဲ့တဲ့ကုလသမဂ္ဂလူညွှန်းကောင်စီဖွဲ့ဟာနေပြည်တော်နဲ့ရခိုင်ပြည်နယ်ကိုတွားခဲ့ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေနေရက်ကိုဂုံတိတ်ခရှိရှိနဲ့စိတ်ချလက်ချပြန်နိုင်ဖို့အတွက်အာဏာပိုင်တွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဒေသခံတွေကိုကိုယ်တိုင်ကိုယ်ကျတွစ်ဆုံတိခောက်မေးမြန်းမှုတွေလုပ်ခဲ့ပါတယ်။ဒုက္ခသည်တွေနေရက်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားသဘောတူညီချက်ရခဲ့ပြီးတော့ဒါကိုလက်တွေ့မြန်မြန်ဆန်ဆန်အကောင့်ထဲပေါ်ရမှာကုလသမဂ္ဂရဲ့အကူအညီကိုလက်ခံဆောင်ရွက်ဖို့လိုတယ်လို့UNSC ရဲ့ကုစလေအဖွဲ့ဝင်တူဖြစ်တဲ့ကူဝိတ်တာမာကြီးကမေလ၁ရက်နေ့ညနေပိုင်းနေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောခဲ့ပါတယ
်။ We saw that you know the Myanmar government took many steps to implement the agreements but I think there is much needs to be done.
ဒီမှာသူအနေနဲ့ဒီသဘောတူညီချက်ပါချက်တွေကိုအကောင့်ထဲပေါ်ဖို့အတော်လေးဆောင်ရွက်နေပြီဆိုတာတွေ့ရပါတယ်။ဒါမှမဟုတ်ဆောင်ရွက်ချက်တွေတော်တော်များလည်းကျန်မာသေးတယ်။ဒုက္ခသည်တွေသူတို့နေရပြန်တာကိုကျွန်တော်တို့တွေ့မြင်လိုပါတယ်။ဒီထက်စောင်းနေရဆိုတာကိုလည်းကျွန်တော်တို့ ਨੇ တွေ့ခဲ့တဲ့မြန်မာတာဝန်ရှိသူတွေကတော့အမှတ်ခံပြောပါတယ်။ဒါပေမဲ့ကန့်သက်ချက်တွေကိုဒုက္ခသည်တွေဘက်ကလက်မခံနိုင်မှုဖြစ်နေတယ်လို့လည်းသိရပါတယ်။ဒီကိစ္စမှာ UNHCR နဲ့ UNDP လို့ကုလသမဂ္ဂအဖွဲ့အစည်းတွေဝင်ပါတဲ့နယ်လို့ကျွန်တော်ထင်ပါတယ်။အခုတော့မြန်မာစိုးရနဲ့ဒီကုလသမဂ္ဂအဖွဲ့အစည်းတွေကဒီကိစ္စဆောင်ရည်အပြန်အလှန်သဘောတူညီချက်လက်မှတ်ရေးထိုးကြတော့မှာပါ။ဒုက္ခသည်တွေနေရပြန်ရေးကိုခက်တွက်တွက်လှုံ့ဆော်ကြတာကျွန်တော်တို့မြင်နေပါတယ်။
ကုလသမဂ္ဂအဖွဲ့အစည်းတွေကိုရခိုင်ဒေသကိုအကန့်အသတ်မရှိပေးဝန်ခြင်းအဖြစ်လဲရခိုင်ပြည်ထောင်စုတွေဖြစ်ရှိရတဲ့အတွက်အကောင်းဆုံးဖြစ်လိမ့်မယ်လို့လူညွှန်းကောင်စီတာဝန်ကိုယ်စားလှယ်တွေကပြောပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မြန်ဆောင်ရွက်ဖို့တွန်းအားပေးတဲ့တစ်ချိန်တည်းမှာပဲပြီးခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့အသေးချာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုလည်းလူညွှန်းကောင်စီတာဝန်အဖွဲ့ကမြန်မာအာဏာပိုင်တွေကိုတိုက်တွန်းပါတယ်။ဒီအတွက်လဲကုလသမဂ္ဂလူညွှန်းကောင်စီကဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာကိုသုံးသပ်မှဖြစ်တယ်လို့ဗြိတိန်တာဝန်ကြီးကပြောသွားပါတယ်။
But in order to have accountability, you need a proper investigation with evidentiary standards. There are two ways of doing that, basically. One is
the ICC, and in terms of the international terms, and in terms of the international terms,ဒီတော့ကဒီလက်တစ်ခုရှိပါတယ်။တခုကတော့ ICC နိုင်ငံကပြစ်မှုဆိုင်ရာတရားရုံးကနေကိုက်တွယ်စုံစမ်းဖို့ပါ။ဒုတိယတစ်ခုကမြန်မာအစိုးရကိုယ်တိုင်ဆောင်ရွက်ဖို့ပါ။အဲ့ဒါကိုတက်ချုပ်ရောတော်စုနဲ့ပါတွေ့ဆင်မှာပြောပြနိုင်ခဲ့ပါတယ်။တော်စုကတော့အထောက်အထားအခိုင်အမာရှိရင်မြန်မာအစိုးရကိုပြောပါ။ဒါဆိုရင်သူတို့အနေနဲ့အသေးချာစုံစမ်းစစ်ဆေးတာတွေလုပ်ပါမယ်လို့လိုလိုလားလားတုံ့ပြန်ပါတယ်။တချို့အရေးယူခဲ့တာတွေရှိတယ်ဆိုတာကိုလည်းကျမတို့သိပါတယ်။ဒါကိုတိကျပို့ပြီးတော့ထိရောက်ရောက်တုံ့ပြန်ဆောင်ရွက်သွားဖို့လိုပါတယ်။တော်စန်းစုကြည်ကကန့်လက်ချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းဘယ်လိုအကူအညီပြန်ပြီးတော့ပေးနိုင်မလဲဆိုတာသုံးသပ်ပါပါ။ဒါဟာနောက်တစ်ဆင့်ပါ။ဒါပေမဲ့စုံစမ်းစစ်ဆေးမှုတွေဘယ်လိုလုပ်မလဲဆိုတာတော့မသေချာသေးပါဘူး
။လုံခြုံရေးကောင်စီအနေနဲ့ရခိုင်မြောက်ပိုင်းပြည်ထောင်စုနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကိုအကူအညီပေးနိုင်ဖို့အတွက်အခုလိုလာရောက်တွစ်ဆုံလေးလာမှုတွေလုပ်တာဖြစ်တယ်လို့ဗြိတိန်တာမကြီးကလေးထားထောက်ပြပြောပါတယ်။ကီးစဉ်အတွက်မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ပြီးတော့စီစဉ်ပေးခဲ့တာတွေကိုကျေးဇူးတင်တယ်လို့ UNSC တန်တမာဖွဲ့တွေကပြောပါတယ်။လူညွှန်းကောင်စီရဲ့အမည်တွေကိုလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်တို့နဲ့ပုံဝင်လင်းလင်းပြောပြခဲ့တယ်လို့ဆိုပါတယ်ဒီအပေါ်မှာအစိုးရဘက်ကအမည်တွေကိုသိခဲ့ရတာမို့ဒီအချက်လက်တွေဟာလာမယ့်လူညွှန်းကောင်စီပြန်လည်စည်းဝေးသုံးသပ်တဲ့အခါမှာရေးပါမယ်လို့ပြည်သူ့နိုင်ငံသားမကြီးကပြောပါတယ
် After that we will continue at the Security Council evaluating how best we can proceed basically the message we convey
နော်ဒီပြဿနာကိုဘယ်လိုအကောင်းဆုံးဂရင်ွယ်မလဲဆိုတာကိုလူညွှန်းရေးကောင်စီအနေနဲ့ပြန်လည်သုံးသပ်မှာဖြစ်ပါတယ်ဒုက္ခသည်တွေပြန်လာဖို့လူညွှန်းရေးအစီအမံတွေတိုးတက်အောင်ဆောင်ရွက်ဖို့အရေးကြီးတယ်ဆိုတာကိုလည်းပြောခဲ့ပါတယ်နိုင်ငံတကာအထူးသဖြင့်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ပြောခဲ့ပါတယ်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမထွက်ကြခင်ဖြစ်ပျက်ခဲ့တာတွေကိုစုံစမ်းစစ်ဆေးသွားဖို့အရေးကြီးတယ်ဆိုတာကိုလည်းထောက်ပြခဲ့ပါတယ်
။လူညွှန်းကောင်စီတာဝန်အဖွဲ့ရဲ့ဒီကနေ့ခီးစဉ်မှာတော့စစ်တွေမှာရခိုင်စုရနဲ့တွေ့ဆုံခဲ့တယ်လို့ပဲဒုက္ခသည်တွေပြန်လာဖို့အတွက်ပြင်ဆင်နေတဲ့စောက်လုပ်ရေးလုပ်ငန်းတွေကိုပါနေဆက်ထိတွားရောက်လေ့လာခဲ့ပါတယ်။ဒါ့အပြင်ဒုက္ခသည်တွေပြန်လာမယ့်အချိန်ဒီပေါ်ရခိုင်ဒေသခံတွေရဲ့အမြင်တွေကိုလည်းသူတို့မြင်များသိခွင့်ရတယ်လို့ဆိုပါတယ်။လူညွှန်းကောင်စီတာဝန်အဖွဲ့ဟာမြန်မာပြည်မြောက်ခင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့ရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့ပါတယ်ခင်ဗျာ
ကုသညွန်တင်ဆက်ပေးကြတာဖြစ်ပါတယ်